ယေရှုဖျားရှင်ကတပည့်တော်ကြီးများကိုစေလွှတ်ရ၌ကြရောက်လာမဲ့နှိပ်စက်ညှဉ်းပန်းခြင်းများအကြောင်းကိုပါရှမာတိဥဧဝံဂေလိကျမ်းအခန်းကြီး10အခန်းငယ်16ကနေ23မှာထည့်သွင်းမိန့်တော်မူပါတယ်။ယေရှုဖျားရှင်ကတပည့်တော်ကြီးများကိုစေလွှတ်တော်မူတယ်။စေလွှတ်ရ၌လည်းဝင်းပလီများအလယ်သို့သိုးသင်ငယ်များကိုစေလွှတ်တဲ့ကဲ့သို့စေလွှတ်တာဖြစ်ပါတယ်။ဒါကြောင့်ပါနဲ့လိမ္မာမှုရှိပြီးအပြစ်နဲ့ကင်းရမယ်။နှိပ်စက်ညှဉ်းပန်းတက်တဲ့သူတွေလူတို့ကြားထဲမှာရှိတယ်တတိပြုရမယ်အနှံကျင်ခံရတဲ့အခါဘယ်လိုဖြေရှင်းပြောဆိုရမလဲဆိုတာစိုးရိမ်ပူပန်စရာမလိုဘူးမိမိရဲ့မိသားစုအတွင်း၌ပင်ကွဲပြားမှုတွေဖြစ်ပေါ်မယ်အဆုံးတိုင်အောင်တည်ကြည်မှုခိုင်ခိုင်မြဲမြဲရှိရမယ်တနေရာ၌နှိပ်စက်ညှဉ်းပန်းရင်အခြားတနေရာကိုတိမ်းရှောင်ရမယ်ယုံကြည်သူတို့သည်ကိုရောရှင်အတွက်ကြောင့်မျိုးဝင်များရှင်ဘုရင်များရှိသို့စွဲငင်ပို့ဆောင်ခြင်းခံရမယ်ညှဉ်းပန်းနှိပ်စက်ခံရမယ်ကိုရောရှင်အတွက်ခံထမ်းရင်ကိုရောရှင်အတွက်ရှင်သန်နိုင်ရန်ကြိုးစားရပါမယ်ယုံကြည်သူတို့ညှဉ်းပန်းနှိပ်စက်ခံရခြင်းမှာညှဉ်းပန်းနှိပ်စက်သူတို့ရဲ့ရှင်၌ကိုရောရှင်အားတတ်သိခံရန်ဖြစ်ပါတယ်ညှဉ်းပန်းနှိပ်စက်ခံရခြင်းအလယ်၌ပင်တည်ကြည်စွာယက်တည်နိုင်ခြင်းမှာအကောင်းဆုံးသောတတ်သိခံချက်ဖြစ်ပါတယ်ယုံကြည်သူတို့မှာမိမိကိုယ်ကိုခုခံကာကွယ်ဖို့ကြုံလာရတဲ့အခါထိတ်လန့်တုန်လှုပ်နေတတ်တယ်။ဘာတွေပြောရမှန်းကိုမသိအောင်ဖြစ်နေတယ်။ဒါပေမဲ့ပူစရာမလိုဘူး။ဘာပြောရမလဲဆိုတဲ့စကားတွေဘုရားသခင်ပေးလိုက်မယ်။ဘုရားသခင်ရဲ့ဝိညာဉ်တော်ကယုံကြည်သူကနေတစ်ဆင့်ပြောပေးနေမှာဖြစ်ပါတယ်။ဒီဟာကတသက်ခံချက်ပဲဖြစ်တယ်။ဒါအပြင်ဖို့ကဲ့သို့သောအချိန်မှာပင်ဘုရားသခင်ကယုံကြည်သူနဲ့အတူရှိနေတယ်ဆိုတာဖော်ပြနေတယ်။ဒီလိုအလုံးကိုဘုရားသခင်ကောင်းချီးပေးပါစေ။